မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးကိုယ်စားလှယ်မစ်ယဟီလီကမြန်မာပြည်အနေနဲ့လူ့ခွင့်ရေးနဲ့ပတ်သက်ပြီးရှစ်ဆက်ရင်ဆိုင်ရမယ့်စိန်ခေါ်မှုတွေရှိနေပါတယ်လို့ပြောကြားလိုက်ပါတယ်။စနေရက်ကြာသူ့ရဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲမှာမစ်ယဟီလီကအခုလိုပြောဆိုလိုက်တာပါ
။ I observed the very real tension between a new civilian
မြန်မာပြည်အနေနဲ့လူ့ခွင့်ရေးနဲ့ပတ်သက်ပြီးရှစ်ဆက်ရင်ဆိုင်ရမယ့်စိန်ခေါ်မှုတွေရှိနေပါတယ်။ရင်စစ်ဆိုးရဟောင်းကအမွေဖြစ်ထားခဲ့တဲ့ဘယူရိုကရေစီအမူအကျင့်တွေကိုလက်ရှိအယက်သားဒီမိုကရေစီဆိုးရတဲ့ကဆက်ခံနေရပါတယ်။ဒီမိုကရေစီအုပ်ချုပ်မှုရှင်သန်ရေးနဲ့လူ့အခွင့်အရေးလေးစားလိုက်နာရေးအတွက်အဟန့်အတားတွေအများကြီးရှိနေပါတယ်လို့မစ်ယဟီလီကပြောသွားပါတယ်။ဒါအပြင်အဲ့ဒီအခက်အခဲတွေကိုနေချင်းညချင်းကြော်လွှားလို့မရပါဘူး။အချိန်ပေးဖြည့်ရှင်းရမှာဖြစ်ပါတယ်။လူတွေရဲ့ခံယူချက်တွေအမူအကျင့်တွေအတွေးအမြင်ကိုပြောင်းဖို့လိုအပ်ပါတယ်။ကျမအလေးနဲ့သတိပြုမိတာကတော့လက်ရှိအစိုးရချက်မှတ်ထားခဲ့တဲ့ပထမရက်တရအတွက်ရည်မှန်းချက်တွေကိုဝန်ကြီးဌာနတွေဟာကြဲကြဲပြန့်ပြန့်လိုက်နာဆောင်ရွက်နေတယ်ဆိုတာပါပဲလို့မစ်ယဟီလီကပြောသွားပါတယ်။အဲ့ဒီသတင်းစာရှင်းလင်းပွဲမှာပဲမစ်ယဟီလီကနိုင်ငံရေးကျင်းသားတွေကိစ္စနဲ့ပတ်သက်ပြီး
Regarding political prisoners I commend the recent amnesties granted to
မကြခင်ကအကျဉ်းသားတွေလူငင်းချမ်းသာခွင့်ပေးခဲ့တာဟာအစိုးရတည်းရဲ့ဒီမိုကရေစီရေးနဲ့မျိုးသားပြန်လည်တည်မြဲရေးကိုဥတီတဲ့ထင်ရှားတဲ့ခြေလှမ်းတရဖြစ်ကြောင်းသူ့အနေနဲ့နိုင်ငံရေးကျင်းသားတချို့နဲ့လည်းတွေ့ဆုံခဲ့ကြောင်းအကျဉ်းထောင်ထဲမှာလည်းနိုင်ငံရေးကျင်းသားတွေကြံနေသေးကြောင်းသူတို့တွေကိုစစ်စစ်ပြီးတော့အမြန်ဆုံးလွှတ်ပေးမယ်လို့မျှော်လင့်ကြောင်းလည်းပြောသွားပါတယ်။ဒါအပြင်လွမြောက်လာတဲ့နိုင်ငံရေးကျင်းသားတွေကိုသူတို့ရဲ့ဘဝပြန်လည်ထူထောင်ရေးတွေအတွက်ကူညီဆောင်ရှောက်မှုတွေပေးရေးကိုလည်းမစ်ယဟီလီကတိုက်တွန်းပြောသွားပါတယ်။သူ့ရဲ့ခရီးစဉ်အတွင်းရခိုင်၊ကချင်၊ရှမ်းပြည်နယ်ကတိုက်ပွဲတွေအကြောင်းကိုလည်းမစ်ယဟီလီကပြောသွားပါတယ်
။ Regarding the impact of conflict and looking towards peace, the government informed me that the peace
အဲ့ဒီဒေသတွေမှာတိုက်ပွဲတွေအကြောင်းဒေသခံတွေအတိဒုက္ခရောက်နေရတဲ့အကြောင်းတွေ၊ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာဆိုရင်တိုက်ပွဲဖြစ်နေတဲ့နေရာတွေကဒေသခံတွေလူအခွင့်ရေးချိုးဖောက်ခံရတဲ့တရင်တွေကိုသူရရှိခဲ့တဲ့အကြောင်းတွေကိုပြောသွားပါတယ်။ဒါအပြင်တိုင်းရင်းသားဒေသတွေကအတင်းအဓမ္မတက်သားစုဆောင်မှုတွေပြန်ပေးဆွဲခံရမှုတွေနဲ့အဓမ္မပြုကျင့်တက်ဖြတ်ခံရမှုတရင်တွေကိုသူရရှိထားတဲ့အကြောင်းတွေကိုလည်းပြောပါတယ်။ဒီပြဿနာတွေကိုစုံစမ်းစစ်ဆေးပြီးအရေးယူဆောင်ရွက်ဖို့လည်းသူ့အနေနဲ့ထပ်မံတိုက်တွန်းပါတယ်လို့လည်းဆိုသလိုစစ်တပ်ကကျူးလွန်မှုတွေရှိလျင်လည်းကျူးလွန်တဲ့သူတွေကိုအရက်ဖက်ခုံရုံးမှာစစ်ဆေးအရေးယူတင်တာတွေကိုလည်းသူကထောက်ပြပြောသွားပါတယ်။ဒုက္ခတဲ့စကန်တွေကဒုက္ခတဲ့ရေးတွေနဲ့ပတ်သက်ပြီးတော့လဲသူ့ရဲ့ခီးစဉ်အတွင်းရခိုင်ကချင်နဲ့ရှမ်းပြည်နယ်ကဒုက္ခတဲ့တွေနဲ့တွေ့ဆုံခဲ့တဲ့အကြောင်းသူတို့မှာစာဝိနေရေးအခက်အခဲတွေအပြင်ပညာရေးကျန်းမာရေးဆောင်ရှောက်မှုအခက်အခဲတွေကြုံနေရတဲ့အကြောင်းကချင်နဲ့ရှမ်းပြည်နယ်မှာဆိုရင်အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေအနေနဲ့ကူညီထောက်ပံ့မှုတွေမှာကန့်သတ်မှုတွေရှိနေစေဆိုတာသူသိခဲ့ရတဲ့အကြောင်းတွေကိုလဲမစ်ယဟီလီကပြောသွားပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာဆိုရင် TNL တန်းတက်တွေနဲ့ RCSS တက်တွေရဲ့တိုက်ပွဲတွေကြောင့်ဒေသခံတွေရတဲ့မအေးဖြစ်ရတဲ့အခြေအနေတွေကိုလည်းမစ်ယဟီလီယာပြောသွားပါတယ်။မြန်မာဆိုရတဲ့အနေနဲ့ရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာတွေနဲ့တခြားမွတ်စလင်လူမျိုးတွေကိုခွဲခြားဆက်ဆံနေတာတွေကိုအဆုံးသတ်ရေးဦးစားပေးလှုပ်ဆောင်သင့်ပြီလို့လည်းသူကတိုက်တွန်းပြောသွားပါတယ်
။ The conditions in the IDP camps I visited remain poor.
သူရဲ့ရခိုင်ပြည်နယ်ခရီးစဉ်အတွင်းမှာတွေ့ခဲ့ရတာတွေကမွတ်စလင်ဒုက္ခသည်တွေရဲ့စခန်းတွေဟာထူးထူးခြားခြားအပြောင်းလဲမရှိဘဲပျက်စီးယိုယွင်းနေပြီးတော့တန့်ရှင်းမှုညံ့ဖျင်းလွန်းတာတွေကိုလည်းတွေ့ခဲ့ရတယ်လို့မစ်စီယန်ဟီလီကပြောသွားပါတယ်ရှင်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်စီယန်ဟီလီဟာ19ရက်နေ့မှာမြန်မာနိုင်ငံကိုရောက်ရှိခဲ့ပြီးတော့ရှမ်းပြည်နယ်ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်တွေကိုတွားရောက်လည်လာခဲ့တယ်လို့အစိုးရအဖွဲ့ဝင်တွေလူမှုအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဆနေရကြတဲ့သူ့ရဲ့ဒီခီးစဉ်တွင်ကရရှိခဲ့တဲ့အချက်လက်တွေကိုအခြေခံပြီးတော့သူဟာကုလသမဂ္ဂလူ့ခွင့်ရေးညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့လူ့ခွင့်ရေးဆိုင်ရာအစီရင်ခံစာကိုတွင်တင်းသွားမှာလည်းဖြစ်ပါတယ်ရှင်။